Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဒီဇင်ဘာလ29ရက်တနင်္လာညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00 Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုက်ဒိုမီတာ1925 30နဲ့အခုတနင်္လာညစနေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်ဖို့ကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တောင်ကိုရီးယားခီးသည်တင်လေယာဉ်ပြတ်ကျလို့လူ189ဦးသေဆုံးပါတယ်ကွာမျိုးကိုတင်ပြတဲ့နောက်ပိုင်းနိုင်ငံရေးအရာဆွေးနွေးဖို့အသင်းရှိတဲ့အကြောင်းအေအေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုဇော်ဝင်လိုက်ရေးဒီသတင်းတွေပြီးမှာတော့နှစ်ကုန်အထူးစီစဉ်တဲ့ဒေါက်ဆန်စုကြည်ရဲ့သားကင်အဲရစ်က
မမ even though I can't be with you in person
နှစ်တင်ပါမမေအနာမှာကိုယ်တိုင်မရှိနိုင်ပေမဲ့မြမပြည်သူတွေပေါ်မမေရဲ့ခွန်အားကရုဏာနဲ့မေတ္တာကိုအားကျဂုဏ်ယူမိပါတယ်လို့ဒေါ်စုရဲ့သားကင်ကပြောသွားတာပါဒီအကြောင်းပြောထားတဲ့ဒိုဒီမိုကရေစီကြီးရာဆွေးနွေးကမ်းနောက်နှစ်ကုန်အထူးအစီအစဉ်ဖြစ်အာရှစီးပွားရေးနဲ့ကမ္ဘာမြမမီဒီယာမြင်ကွင်းပြီးရင်မြင်ကွင်းကျယ်မှတ်စုတွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုဇော်ဝင်းလိုက်ပဲပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံကနေတောင်ကိုရီးယားကိုပြန်တန်းလာတဲ့ဂျေဂျူးလေကြောင်းလိုင်းပိုင်ခီးသက်တင်လေယာဉ်ဟာဒီကနေ့ဒေသစံတော်ချိန်မနေ့9နာရီလောက်ကလေယာဉ်ပြေးလမ်းချော်ပြီးကာထားတဲ့တိုင်ကိုဝင်တိုက်မိပြီးမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ189ဦးသေဆုံးခဲ့တယ်လို့အတာဝန်ရှိသူတွေကပြောပါတယ်ခီးသက်185ယောက်နဲ့လေယာဉ်ဝန်ထမ်း6ယောက်လိုက်ပါလာတဲ့အဲ့ဒီလေယာဉ်ဟာတောင်ကိုရီးယားနိုင်ငံမွန်းလေဆိပ်ကိုအစင်းပြေးလမ်းချော်ပြီးမိလောင်ပျက်စီးသွားခဲ့တာပါအစောပိုင်းထွက်ပေါ်လာတဲ့သတင်းတွေအရလေယာဉ်ဆင်းတဲ့အချိန်မှာဘိန်းနေထွက်မလာတဲ့အတွက်လေယာဉ်ဟာပြေးလမ်းပေါ်ကိုဝမ်းပိုက်နဲ့ဒီယိုတိုက်မျောပါသွားခဲ့တာမှာပြေးလမ်းအဆုံးမှာကာထားတဲ့တိုင်းကိုဝင်တက်မိခဲ့ပြီးလေရင်တစ်ခုလုံးနှိပ်မိလောင်ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်။လေရင်ပေါ်ပါလာသူစုစုပေါင်း182ဦးတည်းကဝန်ထမ်း2ဦးကိုတော့အသက်ရှင်လျက်ကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။လေရင်ပြေးလမ်းချော်ပြီးမိလောင်နေတဲ့ပုံတွေလည်းသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာကြေကြေပြန့်ပြန့်ဖော်ပြနေကြပါတယ်။အခုချိန်ထိတော့သေဆုံးသူတွေက65ဦးကိုဘသူဘဝဆိုတာသိရှိထားပြီလို့တောင်ကိုရီးယားမိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျ။ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုအရခတ်တပ်တော် AA ကဒီကနေ့နေ့လယ်ပိုင်းမှာအပြီးသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်
။ဒီဂွားမြို့တိုက်ပွဲအခြေအနေကတော့ဒီနေ့2024ခုနှစ်ဒီဒီဇင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာဂွားမြို့မှာရှိတဲ့အကြမ်းဖက်ဖက်ဆစ်စစ်ကောင်စီရဲ့စစ်အခြေစိုက်စခန်းတွေအားလုံးကိုကျွန်တော်တို့အရခတ်တပ်တော်ကရှေမုံတိုက်ခိုက်ရှင်းလင်းသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။ဟိုဂွားမျိုးကနေကစင်ကလေးအားဆုတ်ခွာထွက်ပြေးနေတဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေကိုကျွန်တော်တို့အာရခတ်တပ်တို့ကဒီလိုက်လံရှေမုံတိုက်ခိုက်လျက်ရှိပါတယ
်။တချိန်ထဲမှာပဲစစ်ကောင်စီကဂွားမျိုးအတွင်းကိုပြန်လည်ဝင်ရောက်လာဖို့စူးစမ်းနေတာရှိသလိုလေကြောင်းရေကြောင်းတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေစေဖြစ်တယ်လို့လည်းခိုင်တုခကပြောပါတယ်။စစ်ကောင်စီကစစ်ကူအင်အားတွေထပ်ဖြစ်ပြီးကွာမျိုးအနီးအတွက်ကိုပြန်လည်ဝင်ရောက်ဖို့စူးစမ်းနေတာရှိတဲ့အတွက်တချို့နေရာတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာရှိကြောင်းနဲ့စစ်ကောင်စီရဲ့လေတပ်ကဘုံကျဲတိုက်ခိုက်တာတွေပြင်ရေတပ်ကလည်းအေယာဝတီတိုင်းကမ်းတာယာကမ်းခြေအနီးကရေကြောင်းကပစ်ကူလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတာတွေရှိတယ်လို့သူကပြောပါတယ်။တချိန်ထဲမှာပဲအခုလိုရခိုင်ပြည်နယ်အတွင်းစစ်ရေးအရာထိုးစစ်ဆင်အောင်မြင်မှုတွေရရှိခဲ့တာကမြန်မာတိုင်းနိုင်ငံလုံးစစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးအတွက်အထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအေအေအနေနဲ့မြန်မာပြည်သူတရားလုံးလှူလာတောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေပြုဝသည့်အထိမမမမဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းနဲ့ဒါပေမဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခင်အကျင်းတွေရလက်ရှိပြည်ပခါကိုစည်ရင်းနေတဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့သူတို့အနေနဲ့အဆင်သင့်ရှိတဲ့အကြောင်းဒီကနေ့ဒီဇင်ဘာလ29ရက်နေ့ရက်စွဲနဲ့အာရခတ်တပ်တော် AA ကကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA ကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်ပေါ်ခဲ့တာပါခင်ဗျာ။စီးရီးယားအာဏာရှင်ဟောင်းဘာရှာ AL အဆအုပ်ချုပ်မှုအောက်မှာပြည်သူတွေအလွန်အမင်းကြောက်ရွံ့ခဲ့ရတဲ့အဖွဲ့အစည်းဌာနတွေကိုဖျက်သိမ်းပစ်မယ်လို့အုပ်ချုပ်ရေးအဖွဲ့တည်းရဲ့ထောက်လှမ်းရေးဌာနအကြီးအကဲကပြောကြားလိုက်ပါတယ်။နိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်လို့ဌာနဟောင်းတွေကိုဖျက်သိမ်းပစ်ပြီးစီးရီးယားပြည်သူတွေလေစာဂုဏ်ပြုရာရောက်စေတဲ့နီလန်နဲ့ကန့်ညီစေမဲ့ပုံစံသစ်တွေပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းထောက်လှမ်းရေးဌာနအကြီးအကဲအသစ်ကပြောပါတယ်။ဒ ဒီဇင်ဘာလ3ပိုင်းကအာနာရှင်ဟောင်းအဆက်ကိုဖြုတ်ချလိုက်ပြီးတဲ့နောက်အုပ်ချုပ်ရေးတာဝန်ယူထားတဲ့အစိုးရအဖွဲ့ကသူ့ကိုဒီယာရုခအတောင်းပေးထားတာပါခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့တင်းနှင်းနေညသတင်းတွေကိုကိုစောင်းဝလိုင်းပြောပြပြီးခုတော့နှစ်ကုန်ထူးအစီအစဉ်ဖြစ်ဒီမိုကရေစီရေးရာဆွေးနွေးကမ်းပါမြန်မာပြည်သူတွေလွတ်မြောက်ဖို့နှိစက်လာတဲ့2025ခုနှစ်ကိုပြောထားပါဗျ။2024ခုနှစ်ထဲရခိုင်နဲ့ရှမ်းကတိုင်းစစ်ဌာနချုပ်ကြီးနှစ်ခုလက်လွတ်ဆွေးရှုံခဲ့ရတဲ့စစ်ကောင်စီအတွက်မဟာဗျူဟာမြောက်အထည်နာခဲ့ပေမဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့လမ်းတော့နှီးလာပြီလို့နေဦးတော်လန်ရေးဦးဆောင်ပါဝင်နေသူတွေကပြောပါတယ်။စစ်ကောင်စီကြီးကဲကိုလည်းဖမ်းရမ်းထုတ်ဖို့ကြိုးပမ်းနေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေချုပ်ကတော့2025မှာတရားမျှတမှုပိုရလာစေလိုတယ်လို့ပြောပါတယ်။ဒီအထင်ကြီးကပါဝင်လို့ရှားသူတွေရဲ့နှစ်သက်ကူတန်တိတ်ထွန်တွေကိုပါမဲ့ရင်ချင်းနိုင်စူးစီးပြပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါ။ VOA မြန်မာပိုင်းရဲ့ဒီမိုကရေစီရေးရာအစီအစဉ်များနဲ့ကြိုဆိုပါရစေ။ဒီတစ်ပတ်အတွက်တော့2024ခုနှစ်ကုန်ပြီဖြစ်တဲ့အတွက်2025နှစ်တည်းကုပြောင်းမဲ့ခါတနရမှာကျမတို့ဒီနေပယ်တီးတီးမှာလှူရှားနေကြသူတွေရဲ့အမှားစကားတွေသူတို့ရဲ့နှစ်တည်းအဋ္ဌဌံတွေကိုကျမစူးစီးတင်ဆက်သွားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့တော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အတတီဆိုင်ရာပူပေါင်းဆက်ဆံရေးဝန်ကြီးဒေါက်တာဆဆာရဲ့နှစ်သက်ကူနှုတ်ခွန်းဆက်စကားကိုကြည့်ရအောင်ပါ။အ
ားလုံးပဲမင်္ဂလာပါ။2025ကတော့ United State of Burma USB အရာကိုကဘာကိုချင်ရဖို့လိုတယ်။မြန်မာနိုင်ငံတွေစီလုပ်တယ်။မြန်မာနိုင်ငံတွေငြိမ်ညွတ်တယ်။မြန်မာနိုင်ငံတွေတနိုင်ငံပဲရှိတယ်။အဲ့ဒီ United State of Burma ကိုအမေရိကကိုလည်းပြရမယ်တရုတ်ကိုလည်းပြရမယ်အိန္ဒိယကိုလည်းပြရမယ် United State of Burma စီလုံးငင်ကိုအောက်ကျောက်ဖြန်ဆိုတာကိုတကပါလို့ကိုပြနိုင်လေဒေါ်လာကြီးကပွဲပြီးတော့မှဖြစ်တယ် United State of Burma 2025အားလုံး Happy New Year ပါကျေးဇူးပါ
Galaba, wishing everyone a happy new year filled with peace and prosperity.
Dagaro, Nishi Tongan, Tamek Kantare, Nangano Diamond and Boku, Don Sansuji, Dangi, Kim Eris Call Mountain Lingani, VOA Break that D. Dre, Nitin, no consensaga, Pyota Dora Pipare.
As we enter 2025, I'm reminded that Meme and the NLD.should be nearing the end of their
မင်္ဂလာပါအားလုံးပဲမြစ်တက်မှာစိတ်ချမ်းသာကိုချမ်းမာနဲ့ပြည့်စုံပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်အခုလို2025ခုနှစ်ကိုဝင်ရောက်လာချိန်မှာကျွန်တော်သတိပေးချင်တာက2020ပြည့်နှစ်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တဲ့မင်မင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာပြည်သူ့အစိုးရဖြစ်အုပ်ချုပ်ခဲ့မယ်ဆိုရင်ဒုတိယတတန်ကုန်ဆုံးတော့မယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစာကျွန်တော်မိခင်ဟာအချင်းတောင်ထဲမှာတယောက်တည်းတိုက်ပိတ်ခံထားရတာ၅နှစ်ဆက်တိုက်ရှိနေပါပြီမြန်မာနိုင်ငံကအခြေအနေတွေကပိုမိုဆိုးရွားလာနေပြီးလူပေါင်း၃သန်းကျော်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ဒါ့အပြင်တိုင်းပြည်ရဲ့လူဦးရေ၃ဘုံ၃ဘုံကျော်ပမာဏရှိတဲ့လူပေါင်းတန်း၃၀ကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာပါပြည်တွင်းစစ်ကြောအရက်သားတွေပေါ်ကြီးမားတဲ့ဒုက္ခတွေဆက်ပြီးတက်ရောက်နေပါတယ်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီအချက်တဲကိုတက်တာစီရေးကူညီဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိပါတယ်။အထူးသဖြင့်တရုတ်၊အမေရိကန်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်တည်ငြိမ်ရေးအတွက်အရေးကြီးတဲ့ပထမခြေလှမ်းအဖြစ်မိမိကိုလွှတ်ပေးရေးကူညီပေးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်။ I pray that this year brings freedom for Meme and the other 21,000 political prisoners.
မိမိပါဝင်ဖမ်းဆီးခံထားတဲ့နိုင်ငံရေးကျဉ်းသား 21,000 လောက်လွတ်မြောက်ဖို့ကျွန်တော်ဆုတောင်းပါတယ်။ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အစိုးရပြန်လည်ထူထောင်နိုင်ပြီးမြန်မာပြည်သူပြည်သားတွေငြိမ်းချမ်းရေးတစ်ဖန်ပြန်လည်ခံစားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်
။ Meme, even though I can't be with you in person, your strength.
မမေကျွန်တော်ကိုယ်တိုင်မမေနဲ့တူမရှိနိုင်ပေမဲ့မြမပြည်သူပြည်သားတွေပေါ်ထားတဲ့မမေရဲ့ခွန်အားဂရုဏာနဲ့မရင်းညာတဲ့မေတ္တာတွေကိုကျွန်တော်ဆက်ပြီးအားကျဂုဏ်ယူမိပါတယ်။မမေစိတ်ချမ်းသာကိုကျမ်းမာပါစေလို့ဆုတောင်းနေပါတယ
်။ My office has been investigating alleged crimes committed during the 2016
2024ခုနှစ်အတွင်းမြန်မာနိုင်ငံအတွက်အထူးခြားဆုံးဖြစ်ရပ်တစ်ခုဖြစ်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ပေါ့နော်စူးစမ်းအားထုတ်တဲ့ဖြစ်ရပဲဖြစ်ပါတယ် ICC ရဲ့ရှေ့နေချုပ်ဂရင်းခံကနေပြီးတော့
ဒီ
တရားသူကြီးတွေပေါ့နော်ဒီဖမ်းဝရမ်းထုတ်ဖို့သူ့ရဲ့ရှောက်ထားချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေကိုအတင်းကျပ်နေရက်ကနေမောင်းထုတ်တာနဲ့ဖိနှိပ်နှိမ်ပတ်မှုတွေပေါ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာတာဝန်ရှိရဆိုတော့စွဲချက်နဲ့ပေါ့နော်ဖမ်းဝရမ်းထုတ်ဖို့ဒါသူတို့အခုရှေ့နေချုပ် Green Camp ကနေပြီးတော့တရားသူကြီး ICC တရားသူကြီးတွေကိုရှောက်ထားတာဖြစ်ပါတယ်အဲ့တော့ ICC ရှေ့နေချုပ် Green Camp နဲ့ VOA ကဆက်သွယ်မေးမြန်းခွင့်ပေါ့နော်ဒီကဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာရှင်းနေချုပ် Green Camp ကနေပြီးတော့2025ခုနှစ်နှစ်သစ်နှုတ်ခွန်းဆက်စကားကိုလည်းအခုလိုပြောကြားခဲ့ပါတယ
် I think the message to the Rohingya must be the message to humanity
Rohingya တွေအတွက်ပေးမဲ့သတင်းစကားဟာကျွန်တော်တို့ချစ်ခင်ရသူတွေမိသားစုတွေအတွက်ဆူတောင်းပေးနေကြအတိုင်းအားလုံးနဲ့အကျုံးဝင်တဲ့လူသားဆန်တဲ့သတင်းစကားဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်2025ခုနှစ်ဟာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့ကရုဏာတရားပုံမကြီးမားလာတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဟာကျွန်တော်တို့ဆန္ဒဖြစ်ပါတယ်အကြမ်းဖက်မှုနှဲပါပြီးထိတ်လန့်မှုဆိုတာမခံစားကြရဘဲတရားမျှတမှုများတဲ့နှစ်အဖြစ်သတ်မှတ်ခံရဖို့ဆန္ဒပြုပါတယ်ရိုဟင်ဂျာတွေအတွဲအခက်အခဲတွေကြံ့ကြံ့ခံပြီးရင်ဆိုင်နေကြရတဲ့လူသားအလုံးအတွဲနောက်ပြီးကျွန်တော်မိသားစုအတွဲကျွန်တော်ဆူတောင်းကတော့ငြိမ်းချမ်းရေးနဲ့ပုံမကောင်းမွန်တဲ့အချိန်ကာလတွေရောက်ရှိလာဖို့ဖြစ်ပါတယ်ပုံမတောက်ပတဲ့မနက်ဖြန်ကိုကျွန်တော်တို့မျှော်လင့်ထားပေမဲ့အဲ့ဒီအတွဲအခက်အခဲအတားအဆီးတွေကိုဖယ်ရှားဖို့မဖြစ်မနေကြိုးစားရမယ်ဆိုတာကျွန်တော်တို့အတိမတ်ပြုရမှာပါငြိမ်းချမ်းပြီးတရားမျှတတဲ့ကဘာကြီးဖြစ်လာဖို့ကျွန်တော်တို့အတူတကွလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ
်ဒီကနေ့27ရာစုခေတ်ကြီးမှာလူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေမှာသူတို့ရဲ့အနာဂတ်မျှော်လင့်ချက်အိမ်မက်တွေလည်းရှိနေပါတယ်အဲ့ဒီထဲမှာရိုဟင်ဂျာလူငယ်တအုပ်ဖြစ်ပြီးလူခွင့်ရေလှုပ်ရှားတက်ကြွသူကိုစာနီဆိုကနေပြီးတော့သူ့ရဲ့အနာဂတ်ညှော်လင့်ချက်နဲ့ပတ်သက်ပြီး2025နှစ်တစ်ခုနှုတ်ခွန်းဆက်အစီအစဉ်မှာအခုလိုပါဝင်ပြောဆိုသွားပါရယ်
။ကဲဖင်္ဂလာပါအခုလို view ရဲ့နှစ်တစ်ခုအထူးအစီအစဉ်မှာပါဝင်ပြရတဲ့ကျေးဇူးအများကြီးရှိပါတယ်။အဲကျွန်တော်2025ဒီကူအတီးရဒီ basic message ကဆိုလို့ရှိရင်ဝင်ငါတွေကဒီကျွန်တော်ဆက်ကျွလုံခင်နေရတဲ့ဒုသတွေဖြစ်တဲ့ကျွန်တော်ဆက်ဆင်းလို့ခင်ရမှာတကအစိုးရဆုံးကျွန်တော်ဆက်ဆိုပြီးတော့တကဘာလုံးကနေတော်တော်များသမက်ကြတာလည်းဖြစ်ပါတယ်အဲ့တော့ဒီဝင်ငါတွေဒီအခုလက်ရှိကန်စားနေရတဲ့ဒီကန်စားစစ်ကနေဂျိုင်းရနေတဲ့ဟာကန်နဲ့မြေဆူလွေးပြုံးတာကိုကျွန်တော်ဆုမုံကုန်ညော်ဝဲခဲ့ပါတယ်ဟုတ
်စစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာအဓိကအရေးပါတဲ့ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးတည်ဆန့်ကျင်လှုပ်ရှားမှုတွေထဲမှာဆိုလို့ရှိရင် KNP နယ်ထဲမှာလူဦးကျန်းမာစေကံဖုလစ်ပြီးတော့ကုသပေးနေတဲ့ဒေါက်တာကိုထူးဟာဆိုလို့ရှိရင်အသက်ငယ်ရွယ်ပေမဲ့လည်းသူ့ရဲ့ဒီတက်ကြွတဲ့စေပညာနဲ့ပေါ့နော် KNP ပြည်သူတွေကိုစေဝါကုသပေးနေတာဆိုလို့ရှိရင်တော့အများပြည်သူရဲ့ယုံကြည်လေးစားမှုကိုခံရသူတအုပ်လေးဖြစ်ပါတယ်။သူ့ရဲ့နှုတ်ခွန်းဆက်စကားကိုတင်ဆက်ချင်ပါတယ်
။အားလုံးပဲမင်္ဂလာပါ။တော်လန်နှစ်သစ်ပါလို့နှုတ်ခွန်းဆက်ပါရစေ။2021 February လတရနေ့ကစပြီးတော့ပြည်သူတွေရဲ့အာဏာကိုလွယ်လွယ်နဲ့ရမယ်ထင်ပြီးတော့မတရားသိမ်းပိုက်ဖို့ကြိုးစားခဲ့ကြတဲ့မင်းအောင်လှိုင်အပါအဝင်စစ်အာဏာယူတဲ့သူဟာသူတို့ရဲ့ကြောက်လန့်မှုတွေကိုဖုံးကွယ်ဖို့ပွဲလဲတပိတ်နေတက်နေတယ်။ပွဲတွေလုတ်ပြနေပေမဲ့ယခုအချိန်မှာအိတ်ကောင်းခြင်းမရှိနိုင်စားကောင်းခြင်းမစားနိုင်ဖြစ်နေရဲဆိုတာကျွန်တော်ရရဲ့အာမခံပါတယ်ဒါတွေကကျွန်တော်တို့နေဦးတော်လည်ကြီးမှာပါဝင်ခဲ့ကြတဲ့ပ
ြည်သူတဦးတယောက်ချင်းစီရဲ့ဇွဲလုံးလာဝရိယကြီးမပြူလဲတဲ့ခိုင်မြဲတဲ့ယုံကြည်ချက်ခံယူချက်တွေနဲ့ကျွန်တော်တို့အခုထိရှိဆက်ခဲ့ကြလို့ပဲဖြစ်ပါတယ်အခု2024ကုန်ပြီးတော့2025ကိုရောက်တော့မှာဖြစ်ပါတယ်အဲ့တော့ဒီနှစ်မကုန်ခင်လေးမှာပဲကျွန်တော်တို့ရဲ့မြေဦးတော်လိုင်းရဲ့အောင်ပွဲသတင်းတွေမြင်းမြိုင်ဆိုင်ဆိုင်ဝေဝေဆက်ဆာကြားသိနေရတာမြင်တွေ့နေရတာအားလုံးလည်းအသိပဲဖြစ်ပါလိမ့်မယ်လာမယ့်2025ခုနှစ်မှာကျွန်တော်တို့ပြည်သူတွေရဲ့အောင်ပွဲကိုမြေဦးတော်လိုင်းရဲ့ပိတ်ကားထဲမှာအလုံးစုံပေါ်လာအောင်ကျွန်တော်တို့အားလုံးတူတူကြိုးစားကြပါမယ်အားလုံးလည်းကျွန်တော်တို့လက်သီးဆုပ်တွေမဖြည့်ကြီးပါကျွန်တော်တို့တူတူရှေ့ဆက်ကြပါမယ်အားလုံးတူတူရှိနေပါတယ်အကြီးတော့ပေါ့အားပ
ါဒီတစ်ချိန်ဆက်အာနာတိန်တော်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာလက်နက်ကင်တော်လှန်ရေးအရှိအဟုန်နဲ့အားကောင်းလာတာကိုတွေ့ရပါတယ်ဒေတာအသီးသီးမှာလူငယ်တွေဥဆောင်ဖွဲ့စည်းထားတဲ့ PDF ပြည်သူ့ကာဝေးရေးတပ်တွေတက်ကော2025ခုနှစ်မှာသူတို့ရဲ့ရည်မှန်းချက်တန်တိမ်ထံတွေကဘာတွေပါလဲကြည့်ရှုနားဆင်ကြရအောင်ပါ
2024ကကုန်ပြီပေါ့ဗျာဆိုတော့ဒီ2024အတွင်းမှာတောင်တန်းဒေသတွေအီယာအိုဒေသအများစုကဆစ်အနာရှင်ကအပြီးသက်တိုင်းအဲတိုက်တုံမှုများစွာကိုပြုလုပ်နိုင်ခဲ့တယ်နောက်ဆုံးသက်သေဆိုလို့ရှိရင်ဒါဒီ2024ရဲ့နောက်ဆုံးအနောက်ပိုင်းလတွေမှာအဲတခိုင်ဒေသမှာမာရိုကန်တက်တော့ဟာဆစ်အနာရှင်ကအမေပြတ်တိုက်နိုင်တာအလုံးအတွေ့ပဲပေါ့ကျွန်တော်တို့တော်လိုင်းရာတော်လေးကိုကျွန်တော်တို့အရှင်ကောင်းပြီးစစ်အနာရှင်ရာချိနေနေတာကျွန်တော်ရဲ့အနေထားကိုရှိတော်တယ်ပေါ့ဒါပေမဲ့လည်းဒါမဲ့2025မှာတော့2025ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့82အပိုင်းခြားတွေမှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်မြေပြန်ဒေတာကအင်အားစုတွေဟာစစ်အနာရှင်ကိုကျွန်တော်ဒီမင်းမင်းပဲကျွန်တော်ရဲ့စစ်အနာရှင်ကိုဆက်ပြီးကျွန်တော်တိုက်ခိုက်ရပါဦးမယ်တော်လိုင်းရပါဦးမယ်အဆုံးသက်ဖြစ်နိုင်အောင်ဆိုတော့2025မှာလည်းပြီးခဲ့တဲ့ကျွန်တော်ဖျက်ချော်ခဲ့တဲ့နှစ်ပိုင်းခြားရင်လည်းမတူတဲ့အသွင်သဏ္ဍာန်မျိုးတွေလည်းရှိဖို့အခြေအနေတွေကဟိုအတန်မျိုးစုံရှိရပေါ့ဗျာဆိုတော့ကျွန်တော်တို့ရဲ့အနေနဲ့ဘယ်နှစ်ဒီမှာပဲဖြစ်ဖြစ်စိတ်အာဏာရှင်ကိုအမြဲတမ်းတိုက်ခိုက်နေဖို့ဆက်သွားမယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဆိုတော့ကျွန်တော်2025မဟုတ်ဘဲနဲ့ကျွန်တော် 2026 ခုလေးကျွန်တော်ဆက်သွားနိုင်မယ်ဘာလို့လဲဆိုတော့ဒီစိတ်အာဏာရှင်အမြဲမပြတ်တဲ့ကျွန်တော်ဆက်သွားဖို့လိုတယ်ကျွန်တော်စစ်တောက်တိုင်းအားလုံးကိုကျွန်တော်ဖြုတ်ဖြတ်ပြီးတော့ကျွန်တော်အကောင်းဆုံးကျွန်တော်တို့ပြည်သူတွေအောင်ဝဲခံမဲ့နေ့ကိုသာကျွန်တော်ဆက်သွားဖို့လိုပါတယ်။ရှိကြတဲ့မြတ်ကိစ္စရပ်တွေအားလုံးအန်တူပြီးကျွန်တော်ပြည်သူတွေအောင်ဝဲခံတဲ့ဒီကျွန်တော်ဆက်သွားပါမယ်လို့ပြောချင်ပါတယ်။2025တနေ့လောက်ကိုကျွန်တော်ဆက်ပြီးတော့တော်လိုင်းနေပါဦး။အားလုံးတော်လိုင်းနဲ့အတူဆက်ပြီးတော့ရုံးကတက်ပွဲဝင်ကြပါလို့ပဲကျွန်တော်ထပ်ပြီးတော့တိုက်တွန်းပြောကြလိုပါတယ်။ကျေးဇူးတင်ပါတယ်။
ကျွန်တော်နှစ်သက်ခုအခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့ဘေးပြာဝေးကွာပြီးတော့စိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဥစွာပနာမနှုတ်ခွန်းဆက်သအပ်ပါတယ်ကျွန်တော်ကတော့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ရဲ့အလုံးမှုဆောင်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုစိုးဝင်းဆွေပဲဖြစ်ပါတယ်ဒီနေ့အချိန်မှာ2021ဂျမ်ပတ်စစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကျွန်တော်တို့နိုင်ငံဟာအပြောင်းအလဲကြီးကိုဖျက်ဆီးနေရတဲ့ကာလဖြစ်ပါတယ်။အပြောင်းအလဲတစ်ခုကျွန်တော်တို့ကြုံရတိုင်းမှာအခက်အခဲတွေနဲ့အတူအခွင့်အလန်းတွေကလည်းတခါလေအတူတူပေါ်ထွန်းလာစမြဲပဲဖြစ်ပါတယ်။ကျွန်တော်တို့ယခုကာလမှာဆိုရင်အကြမ်းဖက်စစ်တပ်ရဲ့စိုးဝါးတဲ့ဖိနှိပ်မှုတွေကြောင့်ကျွန်တော်တို့တိုင်းပြည်တိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေဟာအခက်အခဲအကြက်အတဲပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့တစ်ဖက်ကလည်းကျွန်တော်တို့ပြည်သူပြည်သားတွေရဲ့လုံလူလားတောင်းတနေကြတဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်သူတရက်ကိုတီဆောက်နိုင်ဖို့အတွက်အခွင့်အလန်းကောင်းနေလေပေါ်ထွန်းနေတဲ့ကာလလေဖြစ်ပါတယ်။စကိုင်းဖိုရမ်ဖက်ဒရေးရှင်းအနေနဲ့ကတော့စကိုင်းတမာစကိုင်းဖန်တီးရေးမူကိုကင်ဆယ်ပြီးတော့စကိုင်းတိုင်းကိုစကိုင်းတိုင်းသူတိုင်းသားတွေစီမံပိုင်ခွင့်ရှိရေးဆိုတဲ့နိုင်ငံရေးဥတီချက်ကိုခိုင်ခိုင်မာမာချမှတ်ပြီးတော့ပေါ်ဆောင်နေတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်။ Bottom up approach လို့ခေါ်တဲ့အောက်ကနေအထက်ကိုပြန်စုစည်းတဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်လာတဲ့အခါမှာအောက်ခြေကစူးစီးလာခြင်းဟာဘ ਹੁ ကိုတိုက်တာပဲလို့အ တိတ်ပဲဖွင့်နေတဲ့လူတွေလည်းရှိပါတယ်တကယ်တမ်းကအဲ့လိုမဟုတ်ပါဘူးအောက်ခြေကခိုင်မာခြင်းဟာဘဟုအားကောင်းရေးပဲဖြစ်ပါတယ်အောက်ခြေကစူးစီးနိုင်မှဘဟုဆိုတာမာချာကြစ်လင်လာမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကသခိုင်းမြေမှာဒီတော်လန်ရေးကာလမှာလည်းအားအကောင်းဆုံးတိုင်းတိုင်းဖြစ်တာနဲ့အညီစတိုင်းတိုင်းကိုစတိုင်းတိုင်းကတော်လန်ရေးသူတော်လန်ရေးသားတွေကိုယ်တိုင်ဥထောင်ပြီးတိုက်ပွဲဝင်မယ်အနာဂတ်မှာလည်းပဲကျွန်တော်တို့ဟာကိုယ့်ဂျမကိုဖန်တီးရမှုကိုဆွဲကင်ပြီးတော့အခြားသောနယ်ပယ်အသီးသီးဒေသအသီးသီးပြည်နယ်အသီးသီးကပြည်တော်သူသားတွေနဲ့ညှိနှိုင်းပြီးတော့စစ်မှန်တဲ့ပြည်တော်သူတရက်ပေါ်ထွန်းရေးအတွက်ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းပြည်သူလူထုကိုကျွန်တော်အလေးအနက်ခရီးပစ္စာပြုတင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့သကိုင်းတိုင်းသူတိုင်းသားတွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ခြားသောပြည်နယ်တွေမှာစစ်အာဏာရှင်ကိုခိုင်ခိုင်မာမာမောင်းထုတ်နိုင်တဲ့အောင်ပွဲတွေရသလိုကျွန်တော်တို့သကိုင်းမြေမှာလည်းပဲစစ်အာဏာရှင်ကိုအပိအပိုင်မောင်းထုတ်ပြီးတော့အာဏာရှင်ကင်းစင်တဲ့ဒေသတစ်ခုအဖြစ်ကျွန်တော်တို့လက်တွဲကြိုးပမ်းဆောင်ရွက်ကြပါစို့လို့တိုက်တွန်းရင်းနဲ့ကျွန်တော်ရဲ့နှစ်သက်ကူစကားကိုဒီကောင်းချုပ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
စစ်အာဏာသိမ်းတာကိုစန့်ကျင်နေမြန်မာနိုင်ငံတမိုင်းကြောင်းမှာတပ်မတော်သားတွေပါဝင်တဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒီတစ်ကြိမ်ဟာဆိုလို့ရှိရင်တော့ထူးခြားတယ်လို့ပြောရမှာပါအဲ့ဒီတည်းမှာCDM အာနာဖီဆန်ကြီးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တပ်မတော်သားတွေထဲမှာအရာရှိကြီးတွေလည်းပါဝင်ပါတယ်။ CDM ဘူမူနောင်ရိုးရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါ။အ
ားလုံးမင်္ဂလာပါ။ခုလို VO ရဲ့နှစ်တနှုတ်ခွန်းဆက်စကားပေါ်ပြောကြွင့်ရတဲ့အတွက်များစွာကျေးဇူးတင်ပါတယ်။ဓမ္မဥစွာ2025နှစ်တဟာပြည်သူလူထုအားလုံးအတွက်ကောင်းခြင်းနဲ့ရောက်နိုင်မယ်နှစ်ဖြစ်လိမ့်မယ်လို့တော်လန်တင်စကားပါကြပါတယ်2024တနှစ်လုံးကိုပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံအနှံ့ကဏ္ဍအစုံမှာကျွန်တော်တို့သိတာမြင်တာတဲ့စီးအောင်ရမှုအခြေတွေနိုင်ငံရေးအသီးအဖွင့်တော်လန်ရေးအသီးအဖွင့်ရလဒ်တွေအများကြီးဖော်ဆောင်နိုင်တာကိုတွေ့မြင်နိုင်ပါတယ်ဆိုပေမဲ့လည်းကျွန်တော်တို့ပြည်သူလူထုတည်းရဲ့လုံးလူလားမြုံမှန်းတဲ့ဖရဲဒီမိုကရေစီပြည်ထောင်စုကြီးပြီးဆောင်နိုင်ဖို့ ਨੇ စစ်အာဏာရှင်စနစ်ဆိုးကိုအမြန်ဆုံးမြစ်ပြတ်ဖယ်ရှားနိုင်ဖို့ဆိုရင်ကျွန်တော်တို့အားလုံးမှာစုစည်းညီညွတ်မှုတွေနားလည်မှုနဲ့အတူလက်တွဲဆောင်ရွက်နိုင်မှုတွေလိုအပ်နေစေပဲဖြစ်ပါတယ်စစ်ပါဟောင်းတယောက်အနေနဲ့လဲတက်မတော်အတွင်းကဟောလာရဲဘော်ရဲဘက်ဟောင်းတွေကိုတင်းတင်းတကာပါကျင်ပါတယ်ဒီစစ်အာဏာသိမ်းမှုဟာကျွန်တော်တို့ချစ်တဲ့တိုင်းပြည်ကိုရောတက်မတော်ကိုပါချာနေဖြတ်စည်းလိုက်ခြင်းပဲဖြစ်ပါတယ်ခုနိုင်ငံအဝန်းမှာတွေ့ကြုံခံစားနေရတဲ့ဆင်းရဲဒုက္ခတွေကြေပြတ်နေတဲ့စစ်ပွဲတွေဟုတ်လားတက်မတော်တရလုံးရင်ဆိုင်နေရတဲ့စီးချုံနဲ့ချိနှိမ်မှုတွေအားလုံးဟာဒီစစ်အာဏာသိမ်းမှုကိုကျူးလွန်ခဲ့ကြတဲ့ကိုကျိုးစည်းဘွားအာဏာကိုဖတ်တွေစုပ်ကိန်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကြောင့်ပဲဖြစ်ပါတယ်အဲ့လိုလာနိုင်ငံနဲ့တက်မတော်ရဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုရပ်တန့်နိုင်ဖို့ဟုတ်လားဒီနာကက်ကိုပြန်လဲရယူနိုင်ဖို့ဆိုရင်စစ်သားတွေလှုပ်ဆောင်ရမယ်တခုတည်းသောဒီလန်ကကျွန်တော်တို့ပြည်သူလူထုနဲ့အတူပူးပေါင်းရပ်တည်ပြီးတော့စစ်အာဏာရှင်စနစ်ဆိုးကိုဖယ်ရှားဖို့ပဲဖြစ်ပါတယ်အဲ့တော့ဟုတ်လားကျွန်တော်တို့လိုလားတဲ့နာကက်ကိုပြန်လဲရယူနိုင်ဖို့ကျွန်တော်တို့အားလုံးလိုချင်တဲ့ခွင့်တူညီမောင်းတဲ့ပြည်ထောင်စုကြီးဤဆောင်နိုင်မှုအတွက်ဟလာတော်လန်ကြီးပန်းနိုင်ရောက်တဲ့အထိကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့အတူလက်တွဲကြည်တက်ကြပါစို့လို့တိုက်တွန်းရင်းနဲ့ပြည်သူလူထုအားလုံးဘေးကင်းကျန်းမာခွန်အားပြုပါစေကြောင်းနှစ်တစ်သူမကောင်းတောင်းပေးအပ်ပါတယ်အားလုံးကိုကျေးဇူးတင်ပါ
လာပါရှင်။ VOA ရဲ့နှစ်တစ်ကူနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးထူးပဲတင်ပါတယ်။ပထမဆုံးအနေနဲ့ပေါ့နော်ညီမတို့2024ရဲ့နှစ်ကုန်ပိုင်းဟာဆိုလို့ရှိရင်ညီမတို့အတွက်အောင်ပွဲတွေအများကြီးရရှိခဲ့တဲ့ဂါလာလို့ပြောလို့ရတယ်။ရခိုင်ဘက်မှာဆိုလို့ရှိရင်လည်းတိုင်းစစ်ဌာနချုပ်တွေဆွန့်လွတ်လာရတယ်။နှစ်ကုန်ပိုင်းကိုရောက်လာလေလေတိုင်းစစ်ဌာနချုပ်တွေဆုံရှုံလာတာတွေနေမြေတွေဆုံရှုံလာတာတွေပို့ပြီးတော့များလာလေလေတော်လိုင်းဘက်ကအောင်ပွဲတွေအများကြီးရလာလေလေလို့ပြောလို့ရပါတယ်။ဒီ2025မှာဆိုလို့ရှိရင်လည်း ညီမတို့အောင်ပွဲတွေကလက်ကမ်းကြိုနေမယ်လို့ညီမအနေနဲ့မျှော်လင့်ပါတယ်ဆိုတော့ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့ရဲ့တော်လှန်ရေးပန်းနိုင်ကမဝေးတော့ဘူးဆိုပြီးတော့ကိုမြင်လာရတယ်ပို့ပြီးတော့အားရှိလာတဲ့အနေအထားမျိုးတွေရှိလာရတယ်သူတို့အနေနဲ့လည်းပို့ပြီးတော့စိတ်ကြပြက်ပြားလာတဲ့အနေအထားတွေဖြစ်လာတယ်ဒီ2025နှစ်တက္ကူနှုတ်ခွန်းဆက်စကားအနေနဲ့ဆိုလို့ရှိရင်တော့ညီမတို့အားလုံးလူလားနေတဲ့ဆရာနာရှင်စနစ်အမြန်ဆုံးချုပ်ငင်းပြီးတော့ပြည်တွင်းအလုံးစိတ်ကျမ်းမာခြင်းကိုယ်ကြီးကျမ်းမာခြင်းနဲ့လူရဆန္ဒတွေပြေဝကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့နှုတ်ခွန်းဆက်ချင်ပါတယ်ရှင်
။ဒါတွေကတော့2024ခုနှစ်အကုန်2025ခုနှစ်ကိုကူပြောင်းမဲ့အခါသမယအတွက်ပေါ့နော်။ကျမတို့နှစ်တစ်ခုအထူးစီစဉ်ဖြစ်နေပေပေါင်းစုံမှာလှူရှားနေကြသူတွေရဲ့နှုတ်ခွန်းဆက်စကားတွေကိုတင်ဆက်ခဲ့တာပါ။ဒီစီစဉ်မှာပါဝင်ပြောဆိုခဲ့ကြသူတွေအလုံးကိုလည်းကျေးဇူးတင်ပါတယ်။ဒီစီစဉ်အတွက်လည်းအချိန်ကန့်သက်ဒီကြောင့်မတို့ပြပြဆုံးဆုံးတင်ပြနိုင်ခြင်းမရှိတဲ့အတွက်လည်းတောင်းပန်ပါတယ်2025ခုနှစ်နှစ်သက်မှာရှင်လန်းချမ်းမြေ့ကြပြီးတော့အားလုံးဘေးရန်တွေရဲ့အသွေးတွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင် VOA ကိုကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျမအင်ဂျင်နီယာ
မြန်မာပြည်သူတွေလျှောက်ဖို့နှိဆက်လာတဲ့2025ခုနှစ်အဖြစ်မယင်ကျင်တိုင်းပြောပြခဲ့တာပါမကြာခင်နောက်ထပ်နှစ်ကုန်အထူးအစီအစဉ်အာရှစီးပွားရေးနဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းပြည်ရင်အပတ်စဉ်မြင်ကွင်းကျယ်မှတ်စုဆက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
နှစ်ကုန်မှုနှစ်ရက်လုံးမင်္ဂလာညချမ်းပါ VOA American တန်ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းတိုင်းဝက်ကြော်မှာလဲနောက်နှစ်ကုန်အထူးအစီအစဉ်ဖြစ်တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းနဲ့အပတ်စဉ်မြင်ကွင်းကျယ်မှတ်စုမလာခင်အခုအာရှစီးပွားရေးနှစ်ချုပ်အထူးပါ2024တနှစ်တာအာရှစီးပွားရေးကိုပြန်ကြည့်အောင်ပါ2024ခုနှစ်အာရှစီးပွားရေးဟာအရန်ကြီးအားရစရာမကောင်းပေမဲ့ကိုဗစ်ကာလနောက်ပိုင်းပြန်နလန်ထူနိုင်ဖို့ကြိုးစားလာတာတွေ့ရပါတယ်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကြိုးစားလာတာကိုကုညံဝေးအောင်စုစည်းပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါခင်ဗျာ2024ခုနှစ်အာရှစီးပွားရေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်2024ခုနှစ်မတိုင်ခင်ဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးတချို့ကိုပြန်ကြည့်ဖို့လိုမယ်လို့ထင်ပါတယ်အဲ့ဒါတွေကတော့ဒီကိုဗစ်ကာယောဂါကာလရဲ့2022 February လတည်းမှာဖြစ်ခဲ့တဲ့ရုရှားနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲရဲ့နောက်တစ်တခါ2023ခုနှစ်ထဲမှာထပ်ဖြစ်လာတဲ့ဂါဇာစစ်ပွဲအခြေအနေတွေနဲ့ဆက်ဆက်တာတွေရှိနေလို့ပဲဖြစ်ပါတယ်အဲဒီတော့ဒီလိုဖြစ်ရတဲ့နောက်ပိုင်းမှာအမေရိကန်နိုင်ငံကြီးလိုအပါအဝင်ဟာနိုင်ငံအတော်များများမှာငွေကြေးဖောင်းပွားမှုတွေဖြစ်လာပြီးတော့ပြည်သူတွေကလည်းဒီကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံစားလာရပါတယ်အဲတော့ဈေးကွက်ထဲမှာစားသုံးသူတွေရဲ့ဝယ်လိုအားလဲကျဆင်းလာတာကိုကျွန်တော်သတိပြုမိပါတယ်ဆိုတော့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်လိုနိုင်ငံမျိုးဂျပန်လိုနိုင်ငံမျိုးမှာဒီလိုအကြက်တဲတွေကိုကြော်လားနိုင်ဖို့2024ခုနှစ်ထဲမှာရုန်းကန်နေရတာကိုလည်းကျွန်တော်တွေ့ရပါတယ်တရုတ်နိုင်ငံကနိုင်မဲ့ကျော်အလီဘာဘာအွန်လိုင်းဈေးရောင်းကုမ္ပဏီကြီးကတော့ဒီဘန်နာနှစ်ရဲ့ပထမ3လပတ်မှာကမ္ဘာ့တော်ဝင်ငွေမရပဲရောင်းအားကျခဲ့တယ်လို့ထုတ်ဖော်ပြောဆိုပါတယ်။ဒါကလည်းစီးပွားရေးတုံ့ဆိုင်နေတဲ့တရုတ်နိုင်ငံတွင်မှပြည်သူတွေရဲ့ဝယ်ယူသုံးစွဲမှုအားကျဆင်းနေတာရဲ့အကျိုးဆက်ဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်။ဇွန်လကုန်ပိုင်းအထိ3လတာရောင်းအားကဒေါ်လာ34ဘီလီယံအောက်မှသာရှိတယ်လို့ဆိုပါတယ်။ပြည်တွင်းစီးပွားရေးရိုင်းနှင်းနေတဲ့အခြေအနေအောက်မှာတရုတ်နိုင်ငံသားတွေကမလိုအပ်ရင်ဈေးမွက်ကြပဲငွေကိုတတိထားသုံးနေတာကြောင့်လို့သုံးသပ်ကြပါတယ်။အလီဘာဘာရဲ့အင်ဇီကွက်ကလည်းတုံဆိုင်နေတဲ့တရုတ်စီးပွားရေးအောက်မှာအကြက်အတဲနဲ့ရင်ဆိုင်နေရတာပါတရုတ်နိုင်ငံမှာအလုပ်ကန်ရှားပါလာတာအင်ချမ်းမီဈေးကွက်ဇရိုက်ဆိုလိုချိနေလာတာကြောင့်တရုတ်နိုင်ငံသားတွေရဲ့ငွေကြေးသုံးစွဲမှုအားကလည်းကျဆင်းနေပါတယ်ဒီကြားထဲပြန်မဲ့ကုမ္ပဏီတွေဖြစ်တဲ့ DJ.com နဲ့ Pinduoduo ကုမ္ပဏီတွေကလည်းလျှော်ဈေးနဲ့ဈေးပြိုင်စနစ်ရောင်းချနေတဲ့အတွက်အလီဘာဘာအတွက်အခက်ကြုံလာတာကြောင့်အလီဘာဘာကလည်းဈေးတွေကြီးကျယ်ချပြီးရောင်းအားမြင့်တင်နေရပါတယ်။ဒါပေမဲ့လည်းဒီနေ့ကလက်လီရောင်းချနေတဲ့ဂန္ဓာတစ်ခုလုံးအတွက်အမြန်အစွန်နှဲသွားစေပါတယ်။ဒါကြောင့်လဲဇွန်လထဲမှာအွန်လိုင်းဈေးရောင်းပွဲတော်ကြီးကိုပထမဆုံးအကြိမ်ကျင်းပခဲ့ရတာပါ။ဒါမှလည်းဖောက်တဲ့ပိုရလာနိုင်မှာဖြစ်တယ်လို့ယုံကြည်နေကြပါတယ်။
ရောင်းအားပြန်တက်လာဖို့ကုန်သည်ဘက်ကကြော်ညာတွေကိုတိုးလှုပ်လာကြပါတယ်။အမေရိကန်ဈေးကွက်ထဲမှာလည်းအလီဘာဘာရဲ့ရောင်းအားကကျဆင်းနေပါတယ်ခင်ဗျာ။တရုတ်နိုင်ငံကထုတ်ချေးပေးထားတဲ့ကျွေးမီတောင်ပုံညာပုံပြည်နေတဲ့ကွန်မြူနစ်လာအိုနိုင်ငံမှာတန်းပီရဲ့ကစ်ငွေတံပိုးကျဆင်းနေပြီးငွေကြေးဖောင်းပွားမှုနဲ့ရင်ဆိုင်နေရတာကြောင့်စားသောက်ကုန်ဈေးနှုန်းတွေလည်းတဖုန်တိုးတက်နေတယ်လို့စာနာရေးခါရဖို့ညီမျိုးစုံနဲ့ရှားကြံလာတဲ့အိမ်တော်စုတွေပိုတိုးလာပါတယ်။အထူးသဖြင့်ကိုဗစ်ကာလနောက်ပိုင်းအခြေအနေတွေပိုဆိုးလာတာပါ
။ပြည်ရထိုင်လိုက်ပြီ။ဒီပတ်ပြီ
။ကိုဗစ်တွေငြိမ်သွားပြီးနောက်ပိုင်းလုပ်ငန်းတွေကပိုဆိုးလာပါတယ်။ကုန်ပစ္စည်းအားလုံးဈေးတက်လာပြီးနှစ်ဆလောက်ဖြစ်သွားပါတယ်။အရင်ကဆိုရင်လာအိုငွေကစ်တသိန်းလောက်ပေးရတဲ့ပစ္စည်းကအခုဆိုနှစ်သိန်းလောက်ဖြစ်နေတာပါ။အခုတော့ငွေဖောင်းပွားမှုကအတော်လေးဆိုးလာပါတယ်။အရင်လိုလဲငွေရှာလို့မကောင်းတော့ပါဘူ
းရုရှားရဲ့ယူကရိန်းကျူးကျော်စေဖြစ်လာခြင်းကအဆလို့တစ်ကမ္ဘာလုံးကုန်စည်နှုန်းတက်လာတယ်လို့လာအိုနိုင်ငံမှာလည်းစားသောက်ကုန်စည်နှုန်းတွေကတလိမ့်လိမ့်တက်လာလိုက်တာ2022တုန်းက23ရာခိုင်နှုန်းတက်ခဲ့ပြီး2023ထဲမှာ31ရာခိုင်နှုန်းတက်ခဲ့ပါတယ်အဓိကအခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီတကြားကြက်သားဆိုရင်2023ထက်ဈေးနှစ်ဆတက်သွားပါတယ်လာအိုနဲ့တရုတ်နိုင်ငံကြားပြေးဆွဲတဲ့ဒေါ်လာ6ဘီလီယံတန်ညံလုံးမြင့်အမြင်ရထားလန်တိဆောက်ဖို့အတွက်ရောရေအားနဲ့စစ်ထုတ်မဲ့ရေကာတာတိဆောက်ဖို့အတွက်ပါလာအိုနိုင်ငံဟာတရုတ်စီကနေဒေါ်လာဘီလီယံပေါင်းများစွာချင်းငှားထားရပါတယ်အခုဆိုရင်လာအိုရဲ့နိုင်ငံခြားကျွေးမီပမာဏကဒေါ်လာ13ဘီလီယံရှိနေပြီးပြည်တွင်းသတင်းကုန်ထုတ်လုပ်မှု GDP ရဲ့108ရာခိုင်နှုန်းလောက်ဖြစ်နေတာမို့ကမ္ဘာဘဏ်ကသတိပေးထားပါတယ်အခုလောက်ဒီဖြစ်လာရတာကနိုင်ငံခြားကျွေးမီတွေအချိန်မီပြန်ဆက်နိုင်ဖို့ဘဟုပံမှာအရန်ငွေကြေးအစင်သက်ရှိအောင်လာအိုအစိုးရကကြိုတင်စုဆောင်းထားတာမျိုးအားနည်းခဲ့တာကအဓိကအကြောင်းရင်းဖြစ်တယ်လို့လာအိုဖွံ့ဖြိုးရေးပံရဲ့စီးပွားရေးအကြံပေးတွေကသုံးသပ်ပါတယ်ခင်ဗျာပြီးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာလအထိတတိယ3လပတ်ကာလအတွင်းဂျပန်နိုင်ငံရဲ့ဈေးကွက်ထဲမှာဝယ်ယူစားသုံးမှုတက်လာတယ်ဆိုပေမဲ့ဂျပန်စီးပွားရေးကတော့အရင်3လထက်စာရင်တုံ့နှေးနေသေးပဲလို့အစိုးရကိန်းဂဏန်းတွေမှာဖော်ပြနေတာပါဂျပန်ရဲ့မဟာမိတ်လည်းဖြစ်ကွန်မြူနစ်ဈေးကွက်ကြီးတစ်ခုလည်းဖြစ်တဲ့အမေရိကန်နိုင်ငံမှာစီးပွားရေးတုံ့နှင်းမဲ့အန်ဒီရဲ့ရင်ဆိုင်နေရသလိုတရုတ်နိုင်ငံရဲ့စီးပွားရေးကလည်းအားနည်းတဲ့ဘက်ကိုဦးတည်နေတာကဂျပန်လုပ်ငန်းရှင်တွေရဲ့ပို့ကုန်ကန်တာကိုအကြီးအကျယ်ထိခိုက်လာစေမှာဖြစ်တယ်လို့ဆိုပါတယ်ဂျပန်ပြည်တွင်ပုဂ္ဂလိကကန်တာဝယ်ယူစားသုံးမှုအပိုင်းမှာထင်သာတာထက်အခြေအနေကောင်းပေမဲ့စီးပွားရေးပြန်လည်နှလန်းထူလာဖို့အထူးကိစ္စမှာတော့အလုံးသမားတွေရဲ့လိုအားကမြင့်မားနေတာနဲ့ငွေကြေးဖောင်းပွားမှုတွေကမြုံမှန်းထားသလောက်ဖြစ်မလာနိုင်သေးပဲရှိနေအောင်မယ်လို့ဆိုပါတယ်ဂျပန်မှာပြည်တွင်းထုတ်ကုန်စုစုပေါင်းပမာဏအနည်းငယ်တိုးတက်လာတာကြောင့်စီးပွားရေးပိုကောင်းလာပြီလားလို့တွေးကြဖြစ်ပေမဲ့လည်းအရင်3လပတ်ကာလတည်းရှိခဲ့တဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 1.2 ရာခိုင်နှုန်းတက်စားရင်ပိုပြီးနှေးကွေးသွားတာတွေ့ရတယ်လို့စီးပွားရေးအကဲခတ်တွေကပြောပါတယ်ဒီကြတဲ့ဒေါ်လာနဲ့ရှင်တဲ့ဂျပန်ယန်ဈေးကအရင်ထက်ကျနေတာကငွေကြေးဖောင်းပွားမှုရှိနေသေးတယ်ဆိုတာကိုရည်ညွှန်းနေတာပါဂျပန်ယန်ငွေခိုင်မာတာကအထူးသဖြင့်အစိုးရရဲ့ကာကွယ်ရေးခန္ဓာအတွက်ပိုပြီးအထောက်အကူဖြစ်စေလိမ့်မယ်လို့ဆိုပါတယ်ဂျပန်နိုင်ငံဟာကာကွယ်ရေးအသုံးစရိတ်ကိုသူ့ GDP ရဲ့200ခန့်နှုန်းအထိတိုးမြင့်သုံးစွဲသွားမယ်လို့မဟာဗျူဟာချမှတ်ထားပြီးဒါမဲ့2025ခုနှစ်တည်းမှာအမေရိကန်ဒေါ်လာ59ဘီလီယံသုံးဆွဲခွင့်ပေးဖို့လွှတ်တော်ကမြစ်တာရက်ခံထားပါတယ်။ဂျပန်အတွက်လိုအပ်တဲ့ကာကွယ်ရေးအသုံးပစ္စည်းတွေကိုနိုင်ငံသားအနေမှာယူတင်သွင်းနေရတာကြောင့်ဖြစ်ပါတယ်ခင်ဗျာ
။ဟိုတလောကနိုင်ငံကြီးမတည်မငြိမ်ဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းတက်လာနေပါတယ်။ကုန်စည်နှုန်းတွေလည်းတက်လာသလိုအလုပ်လုပ်နေသူတွေရဲ့လက်ရှိဝင်ငွေကမိသားစုနေစဉ်စားဝတ်နေရေးအတွက်အလင်းမမီဖြစ်လာတာကြောင့်တချို့ကအချိန်ပိုနောက်ထပ်အလုပ်တစ်ခုလုပ်ရင်ဝင်ငွေအပိုရဖို့ကြိုးစားလာကြတာပါကားဝါရှော့ပိုင်ရှင်တူဦးဖြစ်တဲ့လိုက်ဦးဇမန်းဆိုရင်မိသားစုဈေးဖို့အတွက်မလုံလောက်တော့တာကြောင့်အချိန်ပိုင်းအဖြစ် Uber Taxi မောင်းတဲ့အလုပ်ကိုလုပ်လာရပါတယ်အလုပ်နှစ်ခုလုပ်နေတာတော့သူ့ဝင်ငွေကအသုံးစရိတ်ကိုမကန်မိပဲဖြစ်နေတယ်လို့ဇမန်းကညှိတွားပါတယ်ဝင်ငွေနည်းလာတာကြောင့်ရောငွေကြေးဖောင်းပွားမှုကြောင့်ပါသူ့ဆိုင်ထဲကိုပစ္စည်းအပိုဝယ်မထည့်နိုင်တော့ဘူးလို့ဆိုပါတယ်အရေးပေါ်အခြေအနေအရဘဏ်ကငွေစုလက်မှတ်ကိုတော့ထုတ်သုံးလာရတဲ့အထိကြုံနေရတယ်လို့သူကပြောပါတယ် လက်တလုံးသူဝင်ငွေကတရက်မှာဘင်္ဂလားဒေ့ရှ်ငွေတာကာ2,500ဒေါ်လာနဲ့ဆို16ဒေါ်လာဝန်းကျင်မှာရှိပေမဲ့အခြားသုံးရမယ့်ကုန်ကြမ်းစည်းအိတ်တွေနှုတ်လိုက်ရင်မိဖို့ကြောင့်အတွက်ဈေးဝယ်ဖို့6ဒေါ်လာ9ဒေါ်လာလောက်သာရှိတဲ့တာကာငွေ800လောက်သာကျန်တယ်လို့ဆိုပါတယ်ဒီငွေကဟင်းစားအတွက်ဈေးဝယ်ဖို့လုံလောက်တဲ့ပမာဏတော့မဟုတ်ပါဘူး ငွေဦးသီးစိမ်းတကီလိုဈေးအရင်ဆုံးကတာကာ100လောက်ရှိရာကအခုဆိုရင်တကီလို400ဈေးဖြစ်နေပါတယ်တကယ်တော့ဒီအခြေအနေကလိုင်းဇမန်တယောက်တည်းကြုံနေရတာမဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအများစုရင်ဆိုင်နေရတဲ့ပြဿနာလည်းဖြစ်ပါတယ်ဒီအကြတဲ့နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ပြည်သူအများစုကတော့မိုဟာမက်ယူနိုဦးဆောင်တဲ့ဂျာဗျက်အစိုးရအဖြစ်တင်နေကြပေမဲ့အစိုးရဘက်ကတော့ရေဘေးဒဏ
ါဝင်အာရှဒေသတွင်တချို့နိုင်ငံတွေဟာအခြားဒေသကနိုင်ငံတွေမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေဖော်ဆောင်လာတာကိုကျွန်တော်တို့သတိပြုမိပါတယ်။ဟလာဘယ်နိုင်ငံတွေကဘယ်ဒေသနိုင်ငံတွေမှာတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလုပ်ကြသလဲဆိုတာကိုလည်းကြည့်အောင်ပါ။အ
ာရှပစိဖိတ်ဒေသတွင်မဟာဗျူဟာကျတဲ့နေရာမှာရှိတဲ့သီရိလင်္ကာဟာ2022 April စည်းရင်အရနိုင်ငံသားကျွေးမီဒေါ်လာ 4.6 ဘီလီယံပြန်ဆက်ဖို့ရှိနေတာမို့သီရိလင်္ကာနိုင်ငံတည်ငြိမ်ဖွံ့ဖြိုးမှုရှိမှသာဒေသတွင်းတစ်ခုလုံးတည်ငြိမ်ပြီးကြီးပွားတိုးတက်လာနိုင်မှာဖြစ်လို့သီရိလင်္ကာစီးပွားရေးပြန်နလန်ထူလာစေရေးအတွက်ဖွံ့ဖြိုးရေးအစီအစဉ်တွေပေးရင်ဂျပန်နိုင်ငံကအစွမ်းကုန်ကူညီဖို့ကြိုးပမ်းနေပါတယ
်။ Japan has been providing various grant
တိရိလင်္ကာနိုင်ငံသားတို့ရဲ့နေဆင်ဘဝလိုအပ်ချက်ပြည့်မီစေဖို့ထောက်ပံ့ရေးအစီအစဉ်တွေကိုရောအခြားဖွံ့ဖြိုးရေးစီမံကိန်းတွေကိုပါဂျပန်အစိုးရကတိရိလင်္ကာကိုကူညီနေတာပါ Indo Pacific ဒေသတစ်ခုလုံးတည်ငြိမ်ပြီးတော့ကြီးပွားတိုးတက်ဖို့ဆိုရင်အိန္ဒိယသမုဒ္ဒရာထဲမှာမဟာဗျူဟာကျတဲ့တိရိလင်္ကာနိုင်ငံဟာတည်ငြိမ်ပြီးတော့စီးပွားရေးဖွံ့ဖြိုးမှုရှိနေဖို့လိုပါတယ
်တိရိလင်္ကာအနေနဲ့နိုင်ငံသားကျွေးမီတွေကိုအတိုင်းအတာတစ်ခုထိပြန်ဆက်နိုင်မှသာဆိုင်ငံခံနာရတဲ့နိုင်ငံသားအထောက်ပံ့နဲ့အကူအညီတွေလည်းပြန်လည်ရရှိလာမှာဖြစ်လို့ဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့ဂျပန်ဘက်ကတွန်းအားပေးနေတာပါတိရိလင်္ကာရဲ့အကျွေးအများစုဟာတရုတ်နိုင်ငံကိုပြန်လည်ပေးဆက်ရမှာပါအထူးသဖြင့်တိရိလင်္ကာတောင်ပိုင်းမှာရေနဲ့စိတ်ကမ်းကြီးတည်ဆောက်ဖို့96နှစ်ကြာမြေငှားစာချုပ်နဲ့ဒေါ်လာတန်း1100ကျော်တန်ကြီးရှိတဲ့စီမံကိန်းကို2019မှာတရုတ်ကစလုပ်ခဲ့တာပါဒါပေမဲ့တရုတ်ရဲ့စီမံကိန်းဟာနိုင်ငံတကာငွေချေးစံသတ်မှတ်နှုန်းနေနဲ့မကန့်ညီဘူးဆိုပြီးဂျပန်ဘက်ကထောက်ပြကြားဝင်ခဲ့ပါတယ်။ကမ္ဘာအရှိနဲ့အနောက်ချမ်းကိုကူးလူးနေတဲ့နိုင်ငံတကာရေချောင်းကုန်သွယ်မှုလမ်းပေါ်မှာရှိတဲ့သီရိလင်္ကာနိုင်ငံဟာပထဝီအနေအထားအရတိတ်ကိုအချက်ချာကျနေတာမို့ဒီအရေးပါမှုကတရုတ်တို့လက်ထဲကျရောက်သွားမှာကိုဂျပန်အပါအဝင်နိုင်ငံတကာကစိုးရိမ်နေကြတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ။
အဲ့တော့2024ခုနှစ်တည်းကိုပြန်ကြည့်ရင်အာရှစီးပွားရေးအခြေအနေတွေကအရန်ကိုအားရစရာကောင်းတယ်လို့မဆိုနိုင်ပေမဲ့ဒီအတက်ဖက်ကိုဦးတည်ဖို့အတွက်စ조사နေတာကိုမြင်ရမှာဖြစ်ပါတယ
်အမေရိကန်အင်ရှန်မြေတထေးကြီးဒေါ်နယ်ထရန့်ကုမ္ပဏီနဲ့လုပ်ငန်းမဟာမိတ်ဖြစ်တဲ့အိန္ဒိယနိုင်ငံက Tribeca အင်ရှန်မြေဆောက်လုပ်ရောင်းဝယ်ရေးကုမ္ပဏီတို့ဟာပြီးခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံတစ်လွှားမှာထရန့်မိုးမျော်တိုက်ကြီးတွေစောင့်နေခဲ့တာပါအခုတော့2024ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရလိုက်ပြီးနောက်အဲ့ဒီအိန္ဒိယကုမ္ပဏီကအိန္ဒိယနိုင်ငံတစ်လွှားမှာနောက်ထပ်ထရန့်တာဝါမိုးမျော်တိုက်ကြီး6လုံးထပ်ဆောက်သွားမယ်လို့ဆိုပါတယ
်12 13ဆလုံးမြန်မာအိန္ဒိယမှာ4ထရန့်တာဝ
ါလုံးရတဲ့စနေနေ့7နှစ်ကလေးကအိန္ဒိယမှာထရန့်တာဝါ4လုံးကျွန်တော်တို့စဆောက်လာခဲ့တာပါအဲ့ဒီ4လုံးထဲမှာ2လုံးကတော့လုံးဝပြီးသွားပါပြီနောက်ထပ်7လကြာရင်တတိယမြောက်လုံးကိုကျွန်တော်တို့အနိုင်နိုင်တော့မှာပါစောတာမြောက်တလုံးကတော့နောက်6လကြာရင်ပြီးပါမယ်။ဒါကိုကြည့်ချင်းအဖြစ်အမေရိကန်ကလွှဲလို့တခြားနိုင်ငံတွေထပ်ဆိုင်အိန္ဒိယမှာကထရမ့်တာဝါတွေပူရှိလာတဲ့သဘောပါ။အခုလဲထရမ့်တာဝါနောက်ထပ်6လုံးအိန္ဒိယမှာထပ်ဆောက်ဖို့ကျွန်တော်တို့သဘောတူလိုက်ပါပြီ။နောက်ကြာရင်ထရမ့်တာဝါတွေကိုအမေရိကန်မှာထပ်အိန္ဒိယမှာပူတွေ့လာရတော့မှာပါ
။ကမ္ဘာတစ်လွှားရှိတဲ့ထရမ့်တာဝါတွေဟာလူနေအိမ်ကမ်းတွေ၊ရုံးကမ်းနဲ့ဟိုတယ်ကမ်းတွေပါပါသလိုကောက်ကွင်းနဲ့အပန်းဖြေစခန်းတွေနဲ့ပါဖွဲ့စည်းတာကဖြစ်ပြီးစည်းကြီးအဆင့်မြင့်ဇိမ်ခန့်အင်အားအမျိုးအစားဖြစ်ပါတယ်။အိန္ဒိယမှာနောက်ထပ်ဆောင်မဲ့ထရမ့်တာဝါတွေကိုမွန်ဘိုင်းပူနက်နဲ့ဂူရူဂရမ်မြို့တွေမှာ၃လုံးတည်ဆောက်မှာဖြစ်ပြီးနောက်ထပ်၃လုံးကိုတော့နိုဒီယာ၊ဟိုက်ဒရာဘတ်နဲ့ဘန်ဂါလူးလူမြို့တွေမှာတည်ဆောက်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအ
အိန္ဒိယနဲ့အမေရိကန်ကုန်သွယ်မှုကပုံမှန်တိုးတက်လာခဲ့ပြီး2023စီရင်အရအမေရိကန်နိုင်ငံတည်းတင်သွင်းတဲ့အိန္ဒိယပို့ကုန်ကဒေါ်လာဘီလီယံ120ဘူးလောက်ရှိပါတယ်ခင်ဗျာ။အွန်လိုင်းပေါ်မှာပဲဝယ်ယူစုဆောင်ပြန်ထုတ်ရောင်းလို့ရတဲ့ Bitcoin တို့လို Cryptocurrency ခေါ် Digital ငွေကြေးဝယ်ယူစုဆောင်သူတွေအတွက်အခုတလောအလားအလာကောင်းနေမြင်လာရပါတယ်။ကမ္ဘာငွေကြေးဈေးကွက်ထက်မှာ Bitcoin တွေဈေးတက်လာတာကြောင့်အင်ဒိုနီးရှားနိုင်ငံကBitcoin ဝယ်ယူစုဆောင်သူတွေပြောနေကြပါပါ
။ Yeah, yang pasti sih menguntungkan dalam artian
Bitcoin ဝယ်ထားသူတွေကျင်းသေးပေါ့အများရမှာပါ။ Bitcoin တွေကဈေးတက်လာရုံနဲ့မကဘဲကျွန်တော်အတွက်တော့ငွေကိုပို့ပြီးစုမိဆောင်မိဖြစ်စေပါတယ်။အားလုံးသိတဲ့အတိုင်းပဲကမ္ဘာစီးပွားရေးကအတော်ကိုကြက်တဲလာနေချိန်တစ်ဖက်မှာကျွန်တော်တို့နိုင်ငံငွေကြေးတန်ဖိုးကလည်းကျလာနေချိန်မှာ Bitcoin တွေကိုဝယ်ယူစုဆောင်ထားတာကအတော်လေးအကျိုးရှိစေပါတယ်။
နိုဝင်ဘာလ5ရက်2024အမေရိကန်ရွေးကောက်ပွဲမှာစီးပွားရေးလုပ်ငန်းရှင်ကြီးဒေါ်နယ်ထရန့်အနိုင်ရပြီးဈေးကွက်တဲ့ Bitcoin သုံးစွဲမှုကိုအားတန်ကြတဲ့ Republican ကိုယ်စားလှယ်လောင်းတွေကပါအမေရိကန်လွှတ်တော်အတွက်အနိုင်ရလိုက်တာကြောင့်ဈေးကွက်ထဲ Bitcoin ဝယ်ယူစုဆောင်သူတွေများလာတဲ့အတွက်အခုလိုရုတ်တရက်ဈေးတက်လာတာလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
2024ခုနှစ်ကတော့ကုန်ဆုံးခဲ့ပါပြီနိုင်ငံရေးတည်ငြိမ်မှုရှိမှစီးပွားရေးကလည်းအစီအစဉ်တကြနဲ့ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီ2025ခုနှစ်ထဲမှာတည်ငြိမ်အေးချမ်းတဲ့ကမ္ဘာကြီးဖြစ်လာစေဖို့မညွန့်မယဲနဲ့ပဲမျှော်မှန်းကြည့်ရင်လည်းမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေမှာငြိမ်းချမ်းရေးရပြီးတော့တည်ငြိမ်ဖွံ့ဖြိုးတဲ့စီးပွားရေးတွေရရှိလာစေဖို့စုပေါင်းကောင်းတောင်းလိုက်ရပါတယ်ခင်ဗျာကျွန်တော်ကတော့ VOA မြန်မာပိုင်းရဲ့အာရှစီးပွားရေးအစီအစဉ်တင်ဆက်သူညံဝင်းအောင်ဖြစ်ပါတယ်ကျေးဇူးတင်ပါတယ်
2024တနှစ်တာအာရှစီးပွားရေးကိုညာဝေးအောင်ပြောပြခဲ့တာပါအခုလဲကမ္ဘာမြမမီဒီယာမြင်ကွင်းနှစ်ချုပ်အထူးပါအခုနှစ်မြမစီးရေးစီးပွားရေးကရှင်းနှစ်ပေါ်တက်ရောက်နိုင်မှုကိုပြောထားပါတယ်2024ခုနှစ်ထဲစစ်ကောင်စီလက်အောက်မြမစီးရေးစီးပွားရေးနဲ့စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့တော်လိုင်းအင်အားစုအနေထားဘယ်လိုရှိပါလဲ2024မြမဖြစ်ရက်တွေက2025မှာနိုင်ငံရေးအပြောင်းလဲအချုပ်ခွေဖြစ်စေနိုင်မလားဆောင်းပါရှင်ပြည်တွင်းနိုင်ပြောပြပေးပါအောင်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရဲ့2024စီးရေးစီးပွားရေးအခြေအနေတွေက2025မှာနိုင်ငံရေးအချိုးအကွေ့တစ်ခုဖြစ်စေနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2024ခုနှစ်ကုန်ဆုံးလို့2025နှစ်တစ်ကိုရောက်ရှိတော့မှာဖြစ်ပါတယ်2024ခုနှစ်အတွင်းမှာကမ္ဘာရေးမြမအရေးတွေမှာဘာတွေဖြစ်ပြက်ပြောင်းလဲခဲ့တယ်လဲတနည်းအားဖြင့်ကမ္ဘာမြမမီဒီယာတွေမှာဘယ်အကြောင်းအရာတွေကိုဦးစားပေးဖော်ပြခဲ့ကြသလဲဆိုတာကိုပြန်လည်ငယ်ဆောင်ကြည့်ကြရအောင်ပါထို့အတူပါပဲ2025မှာရောဘယ်လိုအလဲအပြောင်းတွေဖြစ်ပေါ်လာနိုင်တယ်လဲဘာတွေကိုမျှော်လင့်နိုင်တယ်လဲဆိုတာစိတ်ငှုကြည့်ကြရအောင်ပါ2024အကုန်ပိုင်းမှာဒီကမ္ဘာလုံးကိုလှုပ်ခတ်သွားစီခဲ့တဲ့သတင်းကတော့မထင်မှတ်ပဲစီးရီးယားမှာအဆက်အစိုးရပြုတ်ကျသွားတဲ့သတင်းမှာအော်ဩဇာကောင်းတာကအင်အားကြီးရုရှားအရှိလေပိုင်းမှာဩဇာကြီးတဲ့အီရန်နဲ့ဟစ်စဘိုလာတပ်ဖွဲ့တွေကအာဆတ်အစိုးရဘက်ကဝင်ရောက်တိုက်ခိုက်ပေးနေတဲ့ကြားကပဲတော်လိုင်းရေးတပ်ဖွဲ့တွေကမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့ကြတာပါရက်ဆက်ကြမ်းကြုတ်တယ်လို့နာမည်ဆိုးနဲ့ကြော်ကြားတဲ့အာနာချင်းစီးရီးယားသမ္မတအာဆတ်ဟာရုရှားကိုထွက်ပြေးခဲ့ရပါတယ်အဖေအာဆတ်နဲ့တားအာဆတ်တို့ကြီးစိုးခဲ့တဲ့53နှစ်ကြာအာနာချင်းအုပ်ချုပ်ရေးဟာစီးရီးယားမှာအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်စီးရီးယားမှာအခုလိုတော်လန်ရေးတပ်ဖွဲ့တွေအောင်ပွဲခံနိုင်ခဲ့တာဟာအာဆတ်အစိုးရအားနည်းနေချိန်မှာတော်လန်ရေးအင်အားစုတွေအချင်းချင်းဟန်ချက်ညီစွာပူးပေါင်းဆောင်ရွက်နိုင်ခဲ့ကြတာကြောင့်လို့လေ့လာသူတွေကထောက်ပြကြပါတယ်။စီးရီးယားအရေးဟာအာဏာရှင်တွေအတွက်တော့အိမ်မက်ဆိုးတော်လန်ရေးသမားတွေအတွက်ကတော့အားတက်စရာရှေ့ပြေးနမူနာလို့ဆိုကြမှာဖြစ်ပါတယ်။နောက်တစ်ခုကတော့အမေရိကန်သမ္မတရွေးကောက်ပွဲပါ။အမေရိကန်သမ္မတရွေးကောက်ပွဲဆိုပေမဲ့ကမ္ဘာလုံးကစိတ်ဝင်တစားစောင့်ကြည့်ကြရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ဟာကမ္ဘာဥဆောင်နိုင်ငံကြီးဖြစ်လို့ပါပဲ။ဒုတိယကမ္ဘာစစ်ကြီးအပြီးမှာကမ္ဘာအစီအစဉ်သစ်တွေကိုအမေရိကန်ကဥဆောင်ချမှတ်ခဲ့တာပါ။ဒါကြောင့်အမေရိကန်သမ္မတအပြောင်းအလဲ American Muara Apiang Leri ha, Gaba Pisin Riboma, Malay Medui, Apiang Leri, Tayo Sinina Jump Pipari. Natana Sally, Noemba Nayanima Pilu Kerry, American Tambra, Yuka Buema, Donald Trump, Apiata Nayashi Gabari. American Tambra, Yuka Buema, and Nayashi Gerry, Donald Trangu, Gabajo Times Magazine Giga, Tenita Atujazo, Atenshazon Bogu Pi, Yuche Gabari. American Tambra Api, the job young way out la nine day to it. Donald Trangu, the knitter, two jars on Boku P. Uche Gage in Pitelu, Times Magazine, Suvare. Donald Trang Tamara Pilaro, Mama ye to it, Batumale, Suyamaro, Amin Namushi Jara, do ya vare. The Muaro, Traha, Mama ye say Muenzadumu, they two jalas yamashi woo, Sujavare. Now Amin the Muaro. ทรัมป์ซูยาอภွဲ့มาปาวินเดตุรีฮาตะยုတ်อโปตบอราเตมาตุรีผิดตาจองตะยုတ်กูคับแยบแยกัดจั้นจั้นไกนตวยยินမြန်မာအရေးဟာလဲကျွဲကူးရေးပါဖြစ်လာနိုင်တယ်လို့ယူဆကြပါတယ်နှစ်ထောင်၂၄ခုနှစ်အတွင်းမြန်မာနိုင်ငံရေးဖြစ်စဉ်တွေမှာတော့စစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့ဒေါ်လာရေးအင်အားစုတွေပုံမအားကောင်းလာပြီးအသာစီးရလာတဲ့အနေအထားမျိုးကိုတွေ့လာရတယ်။ စစ်ကောင်စီရဲ့စစ်တန်းကြီးနှစ်ခုဖြစ်တဲ့အရှေ့မြောက်တိုင်းစစ်တပ်သားချုပ်ရမခနဲ့အနောက်ပိုင်းတိုင်းစစ်တပ်သားချုပ်နာပခကြဆုံးခဲ့ရတယ်။ဒါအပြင်ကချင်ကရင်ချင်းရခိုင်ပြည်နယ်ကရင်နီဒေသနဲ့တိုင်းဒေသကြီးတွေအပါအဝင်နိုင်ငံတော်မှာဒေါ်လာရင်းအင်အားစုတွေကစခန်းသိမ်းတိုက်ပွဲတွေမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတာကိုတွေ့ရပါတယ်။ဘီဘီစီရဲ့တပ်ထဲကဖျက်သိမ်းများတင်ဆက်မှု နိုင်ငံ내မြေရဲ့40ရာခိုင်နှုန်းကိုအပြည့်အဝထိန်းချုပ်ထားတယ်လို့ဖော်ပြထားပါတယ်။စီးပွားရေးကလည်း2024ခုနှစ်အတွင်းမှာအတော်လေးမတည်မငြိမ်ဖြစ်ခဲ့တာကိုတွေ့ရပါတယ်။ဘဏ်လုပ်ငန်းတွေပြဿနာတွေတက်ခဲ့တယ်လို့ကြက်ငွေတန်ဖိုးကလည်းဇက်တိုက်ကျဆင်းခဲ့ကာကုန်စည်နှုန်းတွေအဆမတန်တက်ခဲ့တာတွေ့ရပါတယ်။အမေရိကန်ဒေါ်လာကို4800ကျပ်ကနေ5200ကျပ်ဝန်းကျင်အထိဖြစ်ခဲ့ပြီးရွှေဈေးကလည်းဒီကြက်သားကို65သိန်းအထိဖြစ်ခဲ့ပါတယ်စစ်ကောင်စီဟာနိုင်ငံခြားအရာငွေကြေးရော့နေလာတာကြောင့်တွင်းကုန်ကန့်သတ်မှုတွေအကြီးအကျယ်လုပ်ခဲ့ပါတယ်ကမ္ဘာပံအစီရင်ခံစာအရ2024အစောပိုင်းမတ်လမှာပို့ကုန်ပမာဏ44ရာခိုင်နှုန်းဆုံးကျုံးခဲ့ပြီးတွင်းကုန်တန်ဖိုး87ရာခိုင်နှုန်းကျဆင်းခဲ့တယ်လို့သိရပါတယ်နောက်ဆုံးထုတ်ပြန်တဲ့ဒီဇင်ဘာ17ရက်ကမ္ဘာပံအစီရင်ခံစာကအရင်6လကခန့်မှန်းထားတာတဲ့မြန်မာစီးပွားရေးဟာပိုဆိုးနေတယ်။လာမယ့်2025မတ်လအထိမြန်မာစီးပွားရေးတိုးတက်နှုန်းဟာအနှုတ်တရာခိုင်နှုန်းဖြစ်မယ်လို့ခန့်မှန်းထားပါတယ်။ ISP မြန်မာကတော့စစ်ကောင်စီဟာနေဆက်ကုန်သွယ်ရေးရဲ့60ရာခိုင်နှုန်းဆုံးကျုံးခဲ့တယ်လို့ဆိုပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့2024ခုအခုလို့သုံးသပ်ပါတယ်
။2024အချိန်လေးဒီအလုံးကိုခြုံကြည့်ပြ။စီးရေးရပြောရရင်တံပြန်ထိုးစစ်စင်ဖို့နေနေသားသာတောက်ခံဖို့တောင်မစွမ်းတဲ့အနေအထားမျိုးဖြစ်နေပြီတတော်အခြေအနေကြည့်လို့ရှိနေဗျာပြောရင်ထက်အောက်အမိတ်ပြီးတဲ့စနစ်ကလုံးဝပြိုသွားပြီနော်လူရင်အားစစ်လက်နဲ့အင်အားထောက်ပံ့တဲ့စနစ်ဆိုတာကလည်းအကောင်းဆုံးပြောရင်တော့တည်တိုင်ဖြစ်နေပြီဗျာဇီဝရေးမှလည်းပုဂုံဆိုတာကလည်းဘလို့မှအခြေအနေမကောင်းသူငုံကလည်းဟိုတာခွေရိုင်ပေါ့ဗျာအဲ့တော့ဒီအနေအထားမျိုးမှာစီးပွားရေးပုံမှန်လေပတ်ဖို့ဆိုတာကဟိုဘလို့မှဟိုမဖြစ်နိုင်တဲ့အခြေအနေအတော်ကြီးကိုခက်ခဲအခြေအနေဖြစ်နေပြီနော်လူလူတဲမှာစစ်တပ်ကိုမုန်းတယ်ဆိုတာတော့မပြောနဲ့နော်တပ်တဲမှာပါမဟာလာစေအုပ်စုအပေါ်မှာယုံကြည်ကိုးစားမှုပြတ်တုံးနေတာဖြစ်လို့နော်2025မှာမာလာစေအုပ်စုနဲ့သူ့ရဲ့လမ်းစဉ်ကမလွဲမသွေကြောက်ကိုကြဆိုးမှာနော်ဒိုင်းနာပြည်သူတရားလုံးရဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်အစ်ဆိုတဲ့ရည်မှန်းချက်ကိုမလွဲမသွေလက်ခံလာတဲ့အခြေအနေ2025မှာရောက်ကိုရောက်မယ်လို့အခိုင်အမာပြောနိုင်ပါတယ်ဗျာ
တိုင်းပြည်ရဲ့အခြေအနေဟာစည်ရေးစည်းပွားရေးအဖက်ဖက်ကရှုံးနေကြာဆင်းနေပြီမယ်လို့စစ်ကောင်စီခေါင်းဆောင်ဟာယာယီသမရဥမျက်ဆွေကိုဖယ်ရှားပြီးသူ့ကိုယ်သူယာယီသမရခန့်အပ်ခဲ့တာကိုလည်းအံ့ဩပွေတွေ့ခဲ့ရပါတယ် Erilo, Gogo, Yai, the Mra, a pit car, carry, Sigonsi, Gonzo, ha, Natown, the Sangama, below me, Yuka, Buegu, Nanga, ye top out a pit, me or Mantabo, Yarelu, Lila, Sangi, Duga, you saja, vare. Sigonsi, ye, Natown, the Sanga, Yuka, Buegu, the Yoga, Tauka, and Tabi, Luade, a guni, be melu, pure jata, vare. Dabi, the Yoha, a shimmy of Dicita, Najo, Yamakane, Lasho Mew, Gogan lay out Jayo, Dabi, no Baima, the Bora, the Dida, the Bionle Laga, Sikonsi Baga Yadi Laragu, do ya vare? The Bian de Mave, the Yoha, Miao Bain Puerine, Dolae Azuri Boma, Abienda, P. A. B. Laragule, do jayama, Pipare. Dabi, the Yo Josibane, the Yo Gumni Rivo, Gagwebu, Lena Gai, the Yo Lunjo, Yo Gumni, say Lumet, the Rendule, Trapo Lagabare. Daha de Yoni, Miamanga, Birin Ego, Way also Payun Damaga, Miamanga, Chocha, Anaguba, Tiba, Judo Ravelu. Miamaludu jama, shumi laragu, tuyabare. Sanji lila du rigaro, dolae e azuriga, ada la jay. Sikonsi, shone nome, a yay yondi, tuila ya jayma. Sikonsi go, tioga, jaka, pila de due. Taibueri, tan doare. Dolae shingu, ni toazirelu, you sajabare. Bello vepipi, sikonsi ha, de yobo, lon lon yale, mikuyare, chi sai laragu, tuyabare. Dilo chini miuma, dolae ne bada bi. Natana Sangama, Belu Miole Nandale, Suragu, Neutona y Gonzon to Upide, Dauda de Sanga, Akulu, Piobare.
Hulame Natana Sanga Kuniti, Tenoru, Ditu Dolan Yi Edward. Aloma ye barmet, Ne ye barmet, Chengala, Dugeno. Soja Maricamia. Natana Sangama, so ye, Digenoru, Jumper. Say Anna Shinga. Dino. Top out the way, that Joban needed, do ya, the yamma wings, you call boy the cook, go, the lazy yens and beetle da, then a chimney, low me, so I leave general alum a depot, ya? So, general, you do dolan y baga, palo amales ra or shimarek, ya? General da, luru, type way, luru, lo shamuri, the paga say ye type way in it, huh? The type way? Nakugu, hanjan yi, mahavi, and your bounce up, you know, let's see, low needed, general ye, you do dolan y, low debu, a shame home, a gonzo, pit off. ကျွန်တော်တို့တက်ဆုံဖွင့်ရက်ကုန်လွှင့်ပြီးတော့ဒါဆက်လက်ရှိတဲ့ကြဖို့ပဲဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ဒါပြောကြပါတယ်ခင်ဗျအဲ့တော့ပြည်သူအားလုံးယုံကြည်တဲ့မျှော်လင့်တဲ့ကျွန်တော်တို့တိုင်းပြည်ရဲ့ပုံရံသူဖြစ်တဲ့ဆက်အာနာရှင်စနစ်အမြန်ဆုံးခြုံငင်းရေးကျွန်တော်တို့တိုင်းပြည်ရဲ့ပုံပန်းတိုင်းဖြစ်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်အမြန်ဆုံးတည်ဆောက်နိုင
တေတီတူကတော့လောလောဆယ်အနေအထားတွေအရရွေးကောက်ပွဲတစ်ခုလုပ်ဖို့ဘယ်လိုမှဖြစ်နိုင်စရာမရှိပါဘူးစစ်ကောင်စီအနေနဲ့ဇိုအတင်းလုပ်မယ်ဆိုရင်တော့လဲလုပ်နိုင်တာပေါ့ဒါပေမဲ့ဟန်ပြရွေးကောက်ပွဲတဲပုံစည်းဒီရွေးကောက်ပွဲမျိုးပဲဖြစ်မှာပေါ့2030လိုနိုင်ငံရေးထွက်ပေါက်မဖြစ်နိုင်ပါဘူးအခြေအနေအချိန်ခါတွေကအများကြီးခြားနားသွားခဲ့ပါပြီစီရောစီးပွားရေးပါနလံမထူနိုင်တဲ့အခြေအနေဆိုတော့စစ်ကောင်စီဟာ ERU တွေ NUG နဲ့ဒေါ်လာရင်းအင်အားစုတွေကိုအတိမတ်မပြုတ်ရင်ဘယ်လိုမှရှေ့ဆက်နိုင်မှာမဟုတ်တော့ပါဘူးပြီးတော့ ILO ကမြန်မာနိုင်ငံကိုအရေးယူမဲ့အကျိုးဆက်နဲ့ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကို ICC ကဖမ်းရန်ထုတ်လာနိုင်တဲ့ကိစ္စတွေကိုထည့်တွက်ရပါမယ်ဒီတော့2025မှာစစ်ကောင်စီဟာလူမှုရဲ့တောင်းဆိုမှုတွေကိုအတိမတ်ပြုတ်ရမယ်လက်ခံရမယ်အချိုးအကွေ့ကိုရောက်လာနိုင်တယ်လို့ဆိုပါတယ်ပေါမောက်ခဒေါက်တာမီမီဝင်းဘတ်ကတော့မြမနွေဦးတော်လှန်ရေးဟာအလှည့်အပြောင်းဆုံမှတစ်ပင် point ကိုကြော်ပြီးအပြီးသတ်အဆုံးအဖြတ်အမှတ် end point ကိုတွားနေပြီလို့သုံးသပ်ထားပါတယ်ခင်ဗျာ
အခုနှစ်စီးစီးပွားရေးရှင်းနှစ်ကိုတက်ရောက်နိုင်မှုကိုကိုပြည်သွင်းနိုင်ပြောပြခဲ့တာပါအခုတော့မြင်ကွင်းချင်မှတ်စုပါအမျိုးသမီးတွေ2024ခုနှစ်ထဲမြန်မာမှာရင်ဆိုင်ရတဲ့ကြက်တိတ်စိန်ခေါ်မှုတွေအကြောင်းကိုပြောထားပါတယ်အမျိုးသမီးတွေအလုတ်လက်မဲ့ရှေ့ရီမရေမရာဖြစ်ရတာမလုံခြုံလို့နေရဆွရတာကြုံနေရပါတယ်နိုင်ငံတော်ဝန်အမျိုးသမီး900ကျော်ကိုမကြာခင်ရပိုင်းစစ်တမ်းကောက်ယူတွေ့ရှိတာအခြေခံပြီး ISP မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
အာနာသိမ့်မှုအလွန်မြန်မာနိုင်ငံတဝန်းကအမျိုးသမီးတွေဟာ ဘဝရှိရေးအတွက်စိုးရိမ်နေကြရပါတယ်စတန်ဖြီဆိုသူတွေရဲ့84ရာခိုင်နှုန်းကဘဝရှိရေးအတွက်စိုးရိမ်နေရတယ်လို့ဖြေကြပါတယ်ဒါဟာစတန်ဖြီဆိုသူစုစုပေါင်းရဲ့၄ပုံ၃ပုံဝင်ကျင်မှာမစိုးရိမ်ရဘူးလို့ဖြေသူက300ခိုင်နှုန်းပဲရှိပါတယ်ဖြေဆိုသူ23ရာခိုင်နှုန်းကတော့စိုးရိမ်မှုအခြေအနေတာမန်လို့ဖြေကြပါတယ်လက်ရှိမြန်မာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းဒီစစ်တမ်းမှာမေးမြန်းခဲ့ပါတယ်စိတ်ရောကိုယ်ပါမလုံခြုံဘူးလို့ဖြေကြသူကအများဆုံးဖြစ်ပါတယ်အလုတ်အကန်ရှားပါတယ်လို့ဖြေသူကဒုတိယနဲ့ကုံစည်နှုံးတက်တာကတတိယပါတခါစစ်မှုထမ်းရမှာဆိုလို့နေဆက်သူမဟုတ်ပြပကိုထွက်ခွာရသူက31ရာခိုင်နှုန်းရှိပါတယ်အိမ်ထောင်ပြုတ်လိုက်ရသူက16ရာခိုင်နှုန်းမှာအာနာသိမ့်မှုအလွန်မှာကုံစည်နှုံးတွေမရမနာတက်လာလို့မိသားစုတွေဟာဝင်ငွေနဲ့ထွက်ငွေမမျှတတာတွေရင်ဆိုင်နေရပါတယ်ကုံစည်နှုံးက3ဆလောက်တက်လာတယ်လို့58ရာခိုင်နှုန်းကဖြေကြပါတယ်လေးဆအထိတက်လာတယ်လို့ဖြေသူက4ပုံ2ပုံနေပါရှိပါတယ်နောက်ဆက်တွဲအနေနဲ့ဝင်ငွေနဲ့ထွက်ငွေမမျှမတဖြစ်ရသူဟာ88ရာခိုင်နှုန်းရှိပါတယ်33ရာခိုင်နှုန်းကပဲအာနာသိမ့်ပြီးနောက်ပိုင်းဝင်ငွေတိုးလာတယ်လို့ဖြေပါတယ်စတမ်းမှာပါဝင်ခဲ့ကြတဲ့အမျိုးသမီး88ရာခိုင်နှုန်းကပြည်တွင်းမှာအလုတ်ကန်ရှာဖွေရတာမလွယ်ကူတဲ့အကြောင်းဖြေဆိုကြပါတယ်။ဒါပေမဲ့ပြည်ပကိုထွက်ပြီးအလုတ်လုပ်ဖို့အခြေအနေလည်းရှိမနေပါဘူး။80ရာခိုင်နှုန်းကအဲ့ဒီလိုဖြေကြတာပါ။ပုံမှန်အလုတ်ကန်မရှိဘူးလို့ဖြေသူက45ရာခိုင်နှုန်းရှိပါတယ်။ဖြေဆိုသူ30ရာခိုင်နှုန်းကတော့ပြပထွက်ပြီးအလုတ်လုပ်ဖို့ရှိကြပါတယ
်2024ခုနှစ်ထဲမြန်မာကအမျိုးသမီးတွေရင်ဆိုင်ရတဲ့ကြက်တဲစိန်ခေါ်မှုတွေ ASP မြန်မာပြောပြခဲ့တာပါအခုတော့ VO ရဲ့တနင်္ဂနွေညအစည်းအဝေးနဲ့ဆက်မသက်ခင်သတင်းအကျဉ်းချုပ်ကိုစောင်းဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံကနေတောင်ကိုရီးယားကိုပြန်တန်းလာတဲ့ဂျေဂျူးလက်ကျောင်းလိုင်းပန်ခီးသက်တင်လေယာဉ်ဟာဒီကနေ့ဒေသဆန်တော်ချိန်မနေ့9နာရီလောက်မှာလေရင်ပြေးလန်းချော်ပြီးကာထားတဲ့တိုင်းကိုဝင်တိုက်ပြီးတော့မီးလောင်ခဲ့တဲ့အတွက်အနည်းဆုံးလူ189ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခီးသက်185ယောက်နဲ့လေရင်ဝန်ထမ်း6ယောက်လိုက်ပါလာတဲ့အဲ့ဒီလေယာဉ်ဟာတောင်ကိုရီးယားနိုင်ငံမွန်းလေဇိတ်ကိုအစင်းပြေးလန်းချော်ပြီးမီးလောင်ပျက်စီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီကံပြင်းတဲ့တောင်ပိုင်းကဂွားမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုအရခတ်တပ်တော် AA ကဒီကနေ့နေ့လယ်ပိုင်းမှာအပြည့်ပြန်တင်ပက်လက်ပြီးဖြစ်တယ်လို့ AA ပြောခွင့်ရက VOA ကိုပြောပါတယ်ဒီချိန်ထဲမှာပဲစစ်ကောင်စီကဂွားမြို့အတွင်းကိုပြန်လည်ဝင်ရောက်ဖို့စူးစမ်းနေတာရှိသလိုလေကြောင်းရေကြောင်းတွေကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေစေဖြစ်တယ်လို့ပြောပါတယ်အခုလိုရခိုင်ပြည်နယ်အတွင်း CA ရထိုးစစ်ဆင်အောင်မြင်မှုတွေရရှိခဲ့တာကမြန်မာနိုင်ငံတနိုင်ငံလုံးဆရာနာရှင်စနစ်အောက်ကလွတ်မြောက်ရေးအတွက်အထောက်အကူပြုစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအေအေကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါရခင်ဗျာနိုင်ငံရေးဆွေးနွေးပွဲအဆင့်ရှိတယ်လို့လည်းသူတို့ဘက်ကပြောပါတယ်ဆီးရီးယားအာဏာရှင်ဟောင်းဘာရှားအဲအာဆာအုပ်ချုပ်မှုအောက်မှာပြည်သူတွေအလွန်အမင်းကြောက်ရွံ့ခဲ့ကြရတဲ့အဖွဲ့အစည်းဌာနတွေကိုဖျက်သိမ်းပစ်မယ်လို့အုပ်ချုပ်ရေးအဖွဲ့တည်းရဲ့ထောင်လိုင်းရေးဌာနအကြီးအကဲကပြောကြားလိုက်ပါတယ်နိုင်ငံရေးလုံခြုံရေးနဲ့ပတ်သက်လို့ဌာနဟောင်းတွေကိုဖျက်ပြီးတော့ဆီးရီးယားပြည်သူတွေလေးစားဂုဏ်ပြုရရောက်စေတဲ့နီလန်းနဲ့ကန့်ညီစေမဲ့ပုံစံသစ်ကိုလှုပ်ဆောင်သွားမယ်လို့ပြောပါရခင်ဗျာ
ကျေးဇူးပါကိုစောင်းဝင်းလိုင်းအခုလိုတရင်အချင်းချင်းပြီးမှာတော့ VO ရဲ့တနင်္ဂနွေညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကကိုစံကျော်ပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ်ရဘတ်ဘတ်ဆိုဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနှစ်ရက်ပဲလူတော်တဲ့နှစ်ကုန်ကိုဘေးပြာအကုန်ဝေးကွာပြီးလူဝဆနပြေဝရှင်လန်းချမ်းမြေစွာဖျက်ဆီးနိုင်ကြပါစေ။ကောင်းကောင်းလေးအဆက်အနိုင်နိုင်ကြပါစေခင်ဗျာ။
This program has come to you from